မြန်မာနိုင်ငံမှာလူနည်းစုရိုဟင်ဂျာတွေအပေါ်အကြမ်းဖက်ဖို့လှုံ့ဆော်ခဲ့လို့ Facebook က2018ခုနှစ်မှာပိတ်ပစ်ခဲ့တဲ့အကောင့်တွေနဲ့ဆိုင်တဲ့မှတ်တမ်းတွေပေးဖို့အတွက် American ပြည်ထောင်စု Washington DC ကပြည်ထောင်စုတရားသူကြီးတယောက်က Facebook ကုမ္ပဏီကိုအမိန့်ထုတ်လိုက်ပါတယ်Facebook သုံးသူတွေရဲ့ပုဂ္ဂလိကအခွင့်အရေးကာကွယ်ပေးရမယ်လို့ Facebook ကပြောပြီးတော့အချက်အလက်တွေပေးဖို့ညှင်းဆန်နေတာကိုလည်းတရားသူကြီးကပယ်ချပါတယ်။အခုကိစ္စကရိုဟင်ဂျာလူငယ်စုတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်ပြီးတော့နိုင်ငံတကာဥပဒေအရအများပြည်သူနဲ့ဆိုင်တဲ့ကိစ္စဖြစ်လို့ Facebook ရဲ့အကြောင်းပြချက်ကလက်ခံနိုင်စရာမရှိဘူးလို့ Federal တရားသူကြီး CRM Faruqi ကပြောပါတယ်။ရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ဖြစ်ရပ်တွေကိုနိုင်ငံတကာပြစ်မှုတွေနဲ့မြန်မာနိုင်ငံအပေါ်တရားစွဲနှံရေးစုံစမ်းစစ်ဆေးနေမှုမှာ Facebook ကအချက်အလက်တွေပေးဖို့ပြက်ကွက်တယ်လို့တရားသူကြီးကပြောကြားခဲ့ကြောင်းတရားရုံးဆုံးဖြတ်ချက်မိန့်တူမှာဖော်ပြထားပါတယ်။ Facebook ကုမ္ပဏီပြောခွင့်ရကတော့သူတို့အနေနဲ့တရားရုံးဆုံးဖြတ်ချက်ကိုတုံ့တက်နေကြောင်းနဲ့ရိုဟင်ဂျာတွေအကြမ်းဖက်ခံရတဲ့ဖြစ်ရပ်နဲ့ပတ်သက်တဲ့အချက်အလက်တချို့ကိုမြန်မာနိုင်ငံဆိုင်ရာတိကျလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ IIMM ကိုပေးခဲ့တယ်လို့တုံ့ပြန်ပါတယ်။2018ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းရိုဟင်ဂျာမွတ်စလင်အများအပြားတပ်ဖြတ်ခံရခြေရွာတွေမီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ရိုဟင်ဂျာ9သိန်းကျော်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရပါတယ်။ဒါရီဟာဒီမြန်မာစစ်တပ်ရဲ့အစီအစဉ်တကျကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပြီးတော့လူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တယ်လို့လူခွင့်ရေးအဖွဲ့တွေကမှတ်တမ်းတွေနဲ့တကပြောဆိုထားပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာစစ်တပ်ကတော့ဒီဆွဆွဲချက်တွေကိုညှင်းဆို့ထားပါတယ်ရှင်။